စကိုင်းတိုင်းကျွော်ရီမှာစစ်ကောင်စီတပ်ကနေမြေရှင်းလင်းနေပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ခဲ့တယ်လို့ရွာလုံးကျွန်းနီးပါးမီးလောင်ကျွမ်းကျွမ်းတာတွေရှိခဲ့ပါတယ်။မီးလောင်ခဲ့တဲ့ကဏီနယ်ကဘင်ကျေးရွာနဲ့ပလဲမြို့မွေ့တုံရွာကဒေသခံတွေအကူအညီလိုနေပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုမဆုမွန်ပြပြပါမယ်ခင်ဗျာ
။စကိုင်းတိုင်းကဏီနယ်မှာစစ်ကောင်စီတပ်တွေကရေချောင်းကုန်းချောင်းကနေပါနေမြေရှင်းလင်းတာတွေလုပ်နေလို့ဇန်နဝါရီလ31ရက်နေ့ဖေဖော်ဝါရီလ1ရက်နေ့တွေမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားနှစ်ရက်ဇက်တိုက်တိုက်ပွဲတွေဖြစ်ခဲ့ပါတယ်။ဇန်နဝါရီလ31ရက်နေ့ကစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဟာဘင်းအုံနယ်ဘုတ်အနောက်တောစတဲ့ကျေးရွာအနီးမှာတိုက်ပွဲဖြစ်ခဲ့ပါတယ်။အင်ဂျီ180နီးပါးရှိတဲ့ဘင်းကျေးရွာအိမ်မီးလောင်ကျွမ်းခဲ့ပြီးတော့ရွာကနေအကူအညီတွေလိုအပ်နေတယ်လို့အကူအညီပေးနေသူတဦးကပြောပါတယ
်။အနောက်တောရွာဆိုတဲ့ရွာခုနအိမ်လောင်နေဗျ။ခုနအိမ်လောင်လောင်နေတဲ့မှာသူကပုံအိမ်ကတော့တော်တော်အခြေအနေဆိုးရတယ်လေအရတော့အဲ့လောက်အခြေအနေမဆိုးဘူးခင်ဗျာနောက်ပြီးကြတော့ဘင်းကြတော့အင်ဂျီ180ကျော်ရှိတဲ့အထက်မှာ130ကတော့တော့မီးကျွမ်းသွားတယ်ပုံနှက်ဖို့ကြတော့သူကမင်းကအိမ်နောက်ပဲအဲ့ချိန်မှာကြတော့သူကစစ်သားတွေကရှုပ်ပြီးတော့သူကထွက်သွားဆိုတော့ကျွန်တော်နောက်ကနေပြည်သူတွေကအချိန်မီလိုက်ပြီးမှမီးကြီးနေတယ်ခင်ဗျာလိုအပ်တာကဘာတွေလိုအပ်လို့အဲ့လိုအရင်ကအခုကြတော့ဒီမှာကျွန်တော်စောင်းမိုင်းဆိုတော့အရန်ချမ်းတယ်ခင်ဗျာအရန်ချမ်းတော့အဲ့လိုအနှွေးတိုင်းစောင်းချင်တော့ပေါ့နော်ဟိုအဲ့တော့မိတိုင်းဒီစတာမကြတော့သူစဝတ်နေအားလုံးလုံးဝလိုအပ်တယ်။ဟုတ်ကဲ့အခုကျတော့သူကရန်နီးကျောက်ကနားလေးမှာကျွန်တော်ရာခင်းတော်လေးရှိတယ်။ရာခင်းတော်လေးကတဲလေးထဲမှာဟိုတချို့ကျတော့ရွာဘေးမှာရှိတဲ့တဲကိုတဲလေးကိုကိုနေတယ်။အဲ့အဲ့မှာတချို့ကျတော့ရာခင်းတော်မရှိတဲ့လူကျတော့အဲ့တဲလေးကိုအဖီဆွဲနေကြတယ်။တချို့ကျတော့ဟိုဘလူကယာယီမိုးကတဲလေးနဲ့နေကြတယ်ခင်ဗျာ။
လက်ရှိအချိန်မှာတော့အနီးအနားရွာတွေကကူညီဆောင်ရွက်ပေးနေကြပြီးရေရှည်စားဝတ်နေရေးအတွက်အခက်အခဲရှိလာနိုင်တယ်လို့စစ်ကောင်စီတပ်တွေဘက်ကလည်းနောက်ထပ်နေမြေရှင်းလင်းချိန်တိုက်ပွဲဖြစ်လာမှာကိုလည်းစိုးရိမ်နေကြပါသေးတယ်။စကိုင်းတိုင်းတွေကပလဲမြို့နယ်မှာဆိုရင်လေဇန်နဝါရီလ30ရက်နေ့ကဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့အင်မတီရွာကပြူစောထီးတွေကြားမှာတိုက်ပွဲဖြစ်ခဲ့ပါသေးတယ်။အဲ့ဒီနောက်ဇန်နဝါရီလ31ရက်နေ့မှာစစ်ကောင်စီတပ်တွေရောက်လာပြီးတော့ပလဲမြို့ကကျေးရွာတွေထဲနေမြေရှင်းလင်းရေးနဲ့မွေတုံကျေးရွာမိလောင်ခဲ့တယ်လို့ဒေသခံတဦးကပြောပါတယ
်။မွေတုံကျေးရွာကိုဆန်သူတို့ကြောင့်တက်ဆွဲပြီးတော့အဲ့မှာအဲဒီဒီစိုးချင်းရွာအမတီရွာခါရီရဲ့သူတို့ကြောက်ချမှုကြောင့်ဒီရွာမှာပြည်ရဲ့ရှိတယ်ပါအကောင်လားဆိုတော့အဲ့ရွာမှာစပြီးတော့မိရှူရာရှူရာမှာ AG 200ကျော်မှာသူတို့အိမ်ဒီ200ကျော်ရှိရောက်ဟို350လောက်ပဲကျန်တယ်တို့များဟိုမိလောင်ပြစီပြီးတော့အကုန်လုံးဟိုပေးလို့ရအဲရွာကလည်းညကောင်ဝတ်တဲ့ပို့တခုနဲ့ထွက်ပြေးပြီးတော့အဲ့အမီနာတဝိုက်ကျတော့ဒီနိုင်ငံရဲ့ဆက်ဒီချက်ပလဲမျိုးနဲ့ဆက်မှာတိတ်ချောင်နေရသူခုဟိုဟာဆိုရင်သူတို့ဟိုတောင်းချီပြီးတော့ဒီဒုက္ခတွေရှိမယ်အဲ့မှာအဲစပြီးတော့တော်တော်များများမရှုရှုပြီးတော့အဲ့ဒီဆက်ဆွဲထားတဲ့ဟာကအဲ့တက်ကလည်းပဲအဲဟိုကနေပေါင်းတော့တာချီချီမြန်ဘက်ကမြန်မာရိုးဒီကျုပ်ရဲ့တက်နေဒီဟာရင်းနဲ့ချနေတက်ပေါင်းပြီးတော့အဲ့နဲ့အမီနာဟိုနေနေချင်းဆက်နေတဲ့အဲ့နဲ့လော်ကားပန်းရွာတက်နေအဲ့ဘက်ကိုစာရည်ဆက်ကြောင်းထိုးနေတယ်။ဟိုမိစ္ဆာကြီးရလေးတွေ၊ချာကြီးရလေးတွေပဲအဲ့လိုအဝဲအထည်ပို့ကြစာတော့ပုံမကြတော့လောစီတော့အဲ့ကြီးနေတဲ့အခြေရှင်းနေရတယ်
။အခုလိုမီးလောင်တဲ့ဖြစ်ရတဲ့နဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူး။အနောက်မြောက်တိုင်းစစ်ဌာနချုပ်ရဲ့အနီးဆုံးမှာရှိတဲ့ပလဲမြွန်းနယ်မှာဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားမကြခဏဆိုသလိုတိုက်ပွဲတွေဖြစ်နေတာပါ။စစ်ကောင်စီဘက်ကလေချောင်းကနေပါရဟန်းရီအနေနဲ့တိုက်ခိုက်တဲ့အထိတိုက်ပွဲတွေကပြင်းထန်ခဲ့ပါတယ်။ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအားကောင်းတဲ့စခိုင်းတိုင်းကိုစစ်ကောင်စီတပ်တွေကမထိန်ချုပ်နိုင်သေးသလိုအခုချိန်ထိတည်ငြိမ်မှုရှိအောင်ဆောင်ရွက်နေရဆဲဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတတိယမီဒီယာတွေကိုပြောကြားထားပါတယ်ရှင်။